ီးပွားရေးနဲ့ဒေတာဖွံ့ဖြိုးဖို့ရည်ရွယ်ပြီးတော့မောင်းနှောစီးပွားရေးဇုံကိုအစိုးရကစတင်ဆောင်ရွက်နေပါတယ်ပဋိပက္ခတွေဖြစ်ခဲ့တဲ့ဒေတာထဲမှာအခုလိုစီးပွားရေးဇုံလုပ်တဲ့အတွက်ရှီခိုင်ပြည်နယ်စီးပွားရေးဖွံ့ဖြိုးတိုးတက်လာဖို့အပြင်ဖွံ့ဖြိုးမှုအားနည်းနေတဲ့လူမှုဘဝတွေပါတိုးတက်လာနိုင်မယ်လို့အစိုးရဖက်ကမျှော်လင့်နေကြပါတယ်ဒီပြင်ဆိုတော့ POA မြန်မာပိုင်းကမမေခါကတင်ပြပေးပို့ထားပါတယ
်စီးပွားရေးဖွံ့ဖြိုးမှုအားနည်းနေတဲ့အပြင်ပဋိပက္ခတွေကြောင့်ပါနယ်လမ်းမထူနိုင်ဖြစ်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေတာမှာအစိုးရနဲ့ပုဂ္ဂလိကတို့ပူးပေါင်းပြီးငွေကျပ်တန်း2200အကုန်ခံကစီးပွားရေးဇုံတစ်ခုကိုစတင်ဆောက်လုပ်လုပ်နေပြီဖြစ်ပါတယ်။မောင်နှောမြို့နယ်အနောက်ဘက်2မိုင်လောက်ကနတ်မြင့်နယ်ကရင်ချောင်းစုံတဲ့နေရာမှာကရင်ချောင်းစီးပွားရေးဇုံလို့လည်းခေါ်တဲ့မောင်နှောစီးပွားရေးဇုံကိုစတင်ဆောင်ရွက်နေတာဖြစ်ပါတယ်။1990ပတ်ဝန်းကျင်လောက်ထဲကဒင်္ဂါဒေ့ရှ်နိုင်ငံနဲ့နေဆက်ကုန်သွယ်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးမောင်နှောဒေတာမှာနေဆက်ကုန်သွယ်ရေးစခန်းတစ်ခုအနေနဲ့တည်ရှိခဲ့တဲ့နေရာကိုအခုခါမှာတော့စီးပွားရေးဇုံတစ်ခုအနေနဲ့တိုးချဲ့လိုက်တာဖြစ်ပါတယ်ဒီလိုတိုးချဲ့လိုက်တာနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရဖွဲ့ဗန္နာရေးအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်
ဟုတ်ပါတော့နေနေဒီမတည်ငြိမ်ဘူးဆိုတာကလည်းအဓိကစီးပွားရေးအခြေခံမကောင်းတာလေးပါတယ်လေ။ဒါစီးပွားရေးအခြေခံမရှိဘူးအလုံးတိုင်းခွင့်လွှဲတွေမရှိဘူးဆိုတော့လူတွေရဲ့စိတ်ကတခြားဘက်ကိုရောက်လာပါတော့နော်။ဒါအရင်ကအဲ့ဒီကမှစီးပွားရေးအခွင့်အလမ်းတွေဖန်တီးပေးခြင်းအပြင်လူတွေအလုံးတိုင်းခွင့်လွှဲတွေရလာပြီးတော့အဲ့ဒီမှာအလုံးလုံးလာမယ်ဝင်ငွေတွေရလာမယ်ဆိုပြီးတခြားဘက်ကိုအာရုံမရောက်ဘူးနဲ့ဒီဘက်ဝင်ငွေရရှိဖို့ဘက်ကလည်းအာရုံစူးစိုက်လာမယ်သဘောကြည့်တော့ဒေတာတည်ငြိမ်ရေးကိုလည်းတကယ်ကအထောက်အပံ့အောင်ပါတော့။ဒီလိုမျိုးရင်းနှီးပြီးတော့ဒီစံကိုအရင်ကောက်ဆောင်
မောင်နှောနယ်ဆက်ကုန်သွယ်ရေးကရင်ချောင်းကုန်သွယ်ရေးစီးပွားရေးဇုံလို့နာမည်ရနေတဲ့ဒီစီးပွားရေးဇုံဟာမြန်မာနိုင်ငံနယ်ဆက်ကုန်သွယ်ရေးစခန်းတွေထဲမှာတော့ပို့ကုန်အတာကြီးရယူထားနိုင်တဲ့နယ်ဆက်ကုန်သွယ်ရေးဇုံတစ်ခုလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရေတွက်ပစ္စည်းအခြေခံအစားအသောက်ကစလို့အဝိအထည်တွေအထိပို့ကုန်တွေကိုတင်ပို့နေတဲ့ဒီစခန်းဟာ2012ခုနှစ်မှာဖြစ်ခဲ့တဲ့ဘာသာရေးလူမျိုးရေးအခြေခံနဲ့ရခိုင်ပြည်ပခရဲ့အပြီးမှာတော့ကုန်သွယ်မှုပမာဏဟာထက်ဝက်ကျော်လောက်ကျဆင်းခဲ့ရပါတယ်။သမရဟောင်းဦးသိန်းစိန်အစိုးရလက်ထက်ထဲကကြောက်ကျူစီးပွားရေးဆောင်ပုံနာကျုံဆက်မှုဆောင်စရွေတိဆောက်ဖို့လုပ်နေခြင်းနဲ့ဒဇိုင်းနဲ့ထဲစစ်တွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသအချို့မှာပါနယ်ဆက်ကုန်သွယ်ရေးစခန်းတွေထပ်တိုးဖို့လှုပ်ဆောင်ခဲ့တာပြီးရှိခဲ့ပါတယ်။ဒါပေမဲ့လည်းနည်းနည်းတည်ငြိမ်မှုမရှိတာကြောင့်ရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်နိုင်ခြင်းမရှိဘဲတိုးချဲ့တဲ့အစီအစဉ်တွေကိုစိုင်းငံ့ထားခဲ့ရတာပဲဖြစ်ပါတယ်။လက်ရှိမှာစောင့်လုပ်နေပြီဖြစ်တဲ့မောင်တော်စီးပွားရေးဆောင်အကောင့်ထဲပေါ်ရေးကိုရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့နတ်မြင့်အလင်းတန်းကုမ္ပဏီတို့ကပူးပေါင်းလှုပ်ဆောင်မယ်လို့ဦးကျော်အေးသိန်းကပြောပါတယ်။စီးပွားရေးဆောင်ကိုအခုချိန်မှာစတင်တည်ဆောက်နေပြီဖြစ်ပြီးလာမယ့်2018မတ်လကုန်လောက်မှာလုပ်ငန်းတွေပြီးလိမ့်မယ်လို့အစိုးရဘက်ကမျှော်လင့်နေကြပါတယ်။ဒီစီးပွားရေးဆောင်မှာတော့ဘိုးတော်တွေကုန်တင်ကုန်ချခွင်းတွေနဲ့တဲခိုကန်စားတောက်ဆိုင်ငါးပစုံထားနိုင်တဲ့အေးအေးကန်းတွေကိုတိစောက်သွားမှာဖြစ်တယ်လို့ဦးကျော်အေးသိန်းကပြောပါတယ်လက်ရှိမှာတော့ဇုံအတွင်းပတ်လန်းဖောက်လုပ်တာခြံစည်းရိုးကာတာဇုံကနေမောင်တော်ကိုတွားနိုင်တဲ့တီးတန့်လန်းဖောက်လုပ်တာစားတဲ့လုပ်ငန်းတွေစတင်လုပ်ကိုင်နေပြီလို့ဝင်ကြီးကပြောပါတယ
်ဒီပေါ်ရေးဆောင်တဲ့လို့တဲ့ infra တွေဒီလမ်းတွေမြင်းတွေအဆောက်အုံတွေအဲ့ဒါတွေစားပြီးလုပ်နေပြီပေါ့ဟိုဒီကနေပညင်ဆောင်ဆိုတာကလေဒီအနေတော်တော့ကောင်းတော့တင်ပေါ်ကြီးတွေဒါကလေးရန်ကုန်ကနေလာတဲ့တင်ပေါ်ကြီးအဲ့မှာဒါကလေးဆိုက်လို့ရတယ်ဆိုတော့ဒီလိုမျိုးခွင်းလွှဲနေရှိတဲ့နေရာပေါ့ငယ်တို့ဒီပုဒ်တရားရေချက်ပစ္စည်းတွေရှိတယ်လေပစွန်တို့ဟာတို့လေအဲ့ဒီကောင်တွေကိုငယ်တို့ရတဲ့လို့တဲ့စိတ်ယုံတွေပါလေနောက်ကြီးချင်းမှပေါ်လာမှာပေါ့ရင်းနှီးမြှုပ်နှံမှုအဲ့မှာလာဖို့ရင်းနှီးမြှုပ်နှံတော့အဓိကသူကဟိုစင်နာတက်နဲ့ကုန်တင်မှုကိုထိခံပြီးတော့လုံးဝစီးပွားဆောင်ဆိုတော့အဲ့ဒီကုန်တင်မှုနဲ့ United နိုင်ငံဘက်မှာရှိနေတဲ့လုံးဝနေပေါ်လာအဲ့ဒီလုံးဝတို့တော့အဓိကဦးစားပေးပြီးတကယ်တော့ဒီမှာအဓိကကုန်တင်ရေးနဲ့ပတ်သက်တဲ့လုံးဝတွေကိုအဓိကလုပ်မှာပေါ့
ဒီစီးပွားရေးဆောင်ပြီးသွားရင်တော့ဘင်္ဂလားဒေ့ရှ်နဲ့သာမကအိန္ဒိယနိုင်ငံနဲ့ပါကုန်တယ်ရေးတိုးတက်ဖို့အတွက်ဆိုးရွားကမျှော်မှန်းထားပါတယ်မောင်နှောစီးပွားရေးဆောင်အကောင့်ထဲပုံမဲ့ဒုတိယအဆင့်မှာစိတ်ကန်းဆောက်လုပ်မဲ့အစီအစဉ်တွေလည်းပါဝင်လာကြအောင်ကရင်ချောင်းနှစ်ဘေးမှာတင်မောရီ24နိုင်ဝင်ထပ်နိုင်ဖို့နဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံစိတ်ကဲနဲ့ချိတ်ဆက်နိုင်ဖို့အတွက်လည်းအစိုးရဘက်ကမျှော်လင့်နေတာတွေရှိပါတယ်။ဖိုင်ဒေတာအတွင်းဖြစ်ခဲ့တဲ့ပြည်ပကတွေဟာစီးပွားရေးဖွံ့ဖြိုးမှုအားနည်းတာလူနေမှုနှိမ့်ကျတာတွေကြောင့်ဖြစ်တယ်လို့တုံ့တက်နေကြသလိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကလည်းရခိုင်ဒေတာကိုစီးပွားရေးလူမှုရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့သူ့ရဲ့အကြံပြုစာမှာဖော်ပြထားပါတယ်။ဒီအကြံပြုချက်တွေအတိုင်းကောင်တယ်ထုံနိုင်ဖို့လှုပ်ဆောင်လာတာဖြစ်တယ်လို့ရခိုင်အစိုးရဘက်ကတော့ပြောဆိုထားပါရှင်။